Yangon Dakdo ga Sia Sia ma 300 jaw ko Yaru ga thop pe lai bi so de Pinya Yu Wunyi Thana ye a main jaw nya sa de khu di ni thwet si da ba de Naingan Wan Nan Upadi Atai khu lo lou ya da lo Pinya Yu Wunyi ye thop pyan che ma yee tha ba me Pinya Yu Taiwan ga ro di lou ya a paw ma pyet tin hu ba ma de Yangon ga la de di tin a pye song ko Ku Taung Nyu ga twa pya ba me
ခုစီကံပေါက်ပြက်လို့ယာရီကနေပြီးတော့ယာယီဆန်းငံ့ခံထားရတဲ့ရန်ကုန်တက္ကသိုလ်ကဆရာဆရာမ338ဦးကိုယာရီကနေထုတ်ပယ်လိုက်ပြီးလို့ပညာရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာပါခုမဲ့ပြက်ကွက်တာအမိန့်ညွှန်ကြားချက်တွေကိုမလိုက်နာတာဒါရီကြောင့်မလို့နိုင်ငံဝန်ထမ်းဤဥပဒေပုံမှန်53တိုင်းယာရီကနေထုတ်ပယ်ပြီးတော့ပြစ်ဒဏ်ချမှတ်လိုက်တယ်လို့မေလ20ရက်နေ့ရက်စွဲတက်ထားတဲ့ဒီကြေညာချက်မှာရေးပါတယ်ပညာရေးဝန်ထမ်းတွေအလုပ်ပြန်ဝင်ကြဖို့ပညာရေးဝန်ကြီးဌာနကနေပြီးတော့မတ်လ9ရက်နေ့မှာတတိပေးခဲ့ပါတယ်လုံလန်းခွင့်ပြန်မလာတဲ့ဆရာဆရာမတွေကိုအလုတ်ကနေယာယီရန်နာကြောင်အဲ့နောက်ပိုင်းမှာကြီးညာခဲ့ပါတယ်။ဒီနောက်မှာတော့ဆရာဆရာမတွေကိုနိုင်ငံဝန်တန်းဥပဒေပါအတိုင်းကနေဦးစစ်ဆေးမှု preliminary inquiry နဲ့ဌာနချုပ်စစ်ဆေးမှု departmental inquiry တွေကိုပြည်ထောင်စုဌာနကလုပ်ခဲ့ပါတယ်။ဒီစစ်ဆေးမှုကိုလက်မခံတဲ့ဆရာဆရာမတွေကိုအခုစပြီးတော့ယာယီကနေထုတ်ပယ်လာတာဖြစ်တဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဒေါက်တာခင်လေးမြင့်ကပြောပါတယ်။
ဒါပေမဲ့အမှုကိုကျူးလွန်ထားတဲ့ဆိုရင်တော့ဆရာဆရာမတွေကဒါဟာသူတို့ဒီပြစ်မှုနဲ့ပတ်သက်ပြီးတော့ဖြေရှင်းနေတယ်ခုလည်းဖြေပါမယ်ပေါ့ဒီကိစ္စကတော့ရည်ရွယ်ချက်ကြီးနဲ့အာဏာရှင်ကိုပုံစံတော်လှန်ရင်လို့တောင်းမသွားတာဖြစ်တဲ့ဆက်ဒီ PDD မှာလည်းဘယ်သူမှသွားပြီးအစ်မခံဘူးအစ်မခံတဲ့အခါကျတော့သူတို့ကမျက်ကွယ်မှာရှင်းနေဆိုပြီးတော့ရှင်းလိုက်တယ်ရှင်းလိုက်တော့ဓာရီရဆိုင်အချက်လေးဥပဒေတတိယအချက်လေးနဲ့ဒါကသမှုတယ်ပေါ့ထုတ်ပြတဲ့ရှင်းဆက်ပါပေါ့နော်
ရန်ကုန်ပြည်သူ့တပ်သူကဆရာနဲ့အမှုတန်း189ဦးကိုလည်းထုတ်ပယ်တဲ့ကြောင်းဒီရက်ပိုင်းမှာကြေညာခဲ့ပါတယ်။ထုတ်ပယ်တဲ့စီးနှင်းမှာပေါမောခ၊တွဲဘက်ပေါမောခ၊ပေါမောခဌာနမှူး၊ကတိကလက်ထောက်ကတိကဒီလိုမျိုးယာရုအစဉ်အဆက်ပါဝင်ပါတယ်။တနင်္ဂနွေတပ်သူကောလိပ်အသီးသီးကတာဝန်ကနေပြီးတော့ယာယီရဆိုင်ခံထားတဲ့ပညာရေးဝန်ထမ်းစုစုပေါင်း 32,500 ကျော်ရှိပြီးတော့ဒီထဲမှာဆရာဆရာမတွေလည်းပါဝင်ဖြစ်ပါတယ်။ဒီအရေးအတွက်တိုင်းထုတ်ပယ်ခံရဖို့များတယ်လို့ဒေါက်တာခင်လေးမြစ်ကပြောပါတယ
်။အရေးတက်ကအတူရော်တယ်တော့အနည်းငယ်ရှိတယ်။ဒါပေမဲ့အဲ့အမောက်ကလေးကတိတိတကကြောင်းသွားမှာမဟုတ်ဘူး။ဒီရေတာအလုံးကထုတ်ပယ်ခံရတဲ့နေရာမှာပါလာမှာပဲ။
ဆရာဆရာမတွေထုတ်ပယ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာသိန်းဝင်းကို VOE ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။မေလ24ရက်နေ့ကစပြီးတော့အခြေခံပညာကျောင်းတွေမှာကျောင်းအလက်ခံနေကြောင်းပညာရေးဝန်ကြီးဌာနကကြေညာထားပါတယ်။ဒါပေမဲ့လေကိုဗစ်ကျန်းမာရေးစိုးရင်ရတာနိုင်ငံရေးမတည်ငြိမ်တာတွေကြောင့်ကျောင်းအပ်တဲ့ယာနှုန်းကတော့နည်းနေပါတယ်။ဆီယချိုရီကောင်စီကဂျွန်လ10ရက်နေ့မှာအခြေခံကျောင်းတွေပြန်ဖွင့်မယ်ဆိုပြီးတော့ကြေညာထားတယ်လို့လုပ်ငန်းခွင်ပြန်မဝင်တဲ့ကျောင်းဆရာတွေကိုလည်းအရေးယူသွားမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံလုံးဆိုင်ရာအခြေခံပညာရေးဝန်ထမ်းများတပ်မတ်ကဒေါက်တာထင်လင်းကအခုလိုပြောပါတယ်
။ကျောင်းကျောင်းတွေပုံမှန်ကျွေးသွားတဲ့ဆက်လေးရှင်းပြမှမအောင်မြင်သေးဘူးအခုအခြေခံလည်းနေ့ရက်ဒီနေ့ရက်လုံးဝကျောင်းအပ်တာကအလွန်နည်းနေရတယ်ဒီတော့ကျောင်းအပ်နေတယ်အဲဒီပေါ်မှာဒီအနာကျင်းရက်တော်လေးဒါကိုပောက်ကွဲတာလေးဖြစ်နေတယ်အဲ့တော့ဒီအပြည့်ချီမုန်းနေတဲ့ဘောပေါ့နော
်အခြေခံပညာရေးမှာတော့ဆရာဆုစုပေါင်း 4,500 ကျော်ရှိပြီးတော့ 3,200 ကျော်ကခွင့်မဲ့ပြက်ကွက်နေကြောင်းဆုချွေကောင်စီရဲ့ပညာရေးဦးကြီးဌာနကစီရင်ထုတ်ပြန်ထားပါတယ်ဒီရက်ပိုင်းထုတ်ပယ်ထားတဲ့အခြေခံပညာဝန်ထမ်းတွေထဲမှာချင်းပြည်နယ်ဖလန်းခရိုင်တိတိမျိုးနယ်ကဆရာဆရာမ 1,000 ကျော်လဲပါပါတယ်မြန်မာနိုင်ငံမှာကလေးငယ်17တန်းလောက်ဟာပြီးခဲ့တဲ့ကိုဗစ်ကာလတစ်နှစ်ပတ်လုံးမှာစကောင်းကောင်းမတင်ခဲ့ရသလိုအခုလည်းပဲမရည်ရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ပညာရေးဝန်ထမ်းတွေကပြောပါတယ်။ပညာမတင်ကြားနိုင်တာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေလို့ပဲဆရာတွေပေါ်မှာဖိနှိပ်တာစာသင်ကျောင်းတွေမှာစစ်တပ်ကဝင်ရောက်နေတာဒါတွေကိုလက်မခံနိုင်ကြောင်း UNICEF နဲ့ Save the Children အဖွဲ့တွေကဒီရက်ပိုင်းအတွက်မှာသတိပေးပြောကြားထားပါတယ်ခင်ဗျာ။